နိုင်ငံတကာဗန္ဒားရေးထိပ်သီးအစည်းအဝေးကိုပြင်သစ်နိုင်ငံပါရီမို့မှာဇွန်လ22ရက်နဲ့23ရက်နေ့တို့မှာကျင်းပနေပြီးနိုင်ငံကောင်းဆောင်တွေစီးပွားရေးကဏ္ဍကဦးဆောင်သူတွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့အရက်ဖက်အဖွဲ့အစည်းတွေတက်ရောက်ကြပါတယ်ဒီအစည်းအဝေးမှာကမ္ဘာလုံးဆိုင်ရာဗန္ဒားရေးစနစ်တစ်ခုလုံးကိုအသစ်တစ်ပန်းပြင်ဆင်နိုင်ဖို့ရည်ရွယ်ထားကြတယ်လို့ဆိုပါတယ်New Global Financial Pact လို့ခေါ်တဲ့နိုင်ငံတကာဗန္ဒားရေးဆိုင်ရာသဘောတူညီချက်ညီလာခံကိုရာသီဥတုပြောင်းလဲမှုတံကိုကျွေးမီပြနေတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေအဓိကခံစားနေရချိန်မှာအခုလိုအစည်းအဝေးကိုကျင်းပခဲ့တာဖြစ်ပါတယ်။ဒီဆွေးနွေးပွဲရဲ့ရည်ရချက်ကမျက်မှောက်ခေတ်မှာအစိုးဆုံးရင်ဆိုင်နေရတဲ့စိန်ခေါ်မှုတချို့ကိုတုံ့ပြန်နိုင်ဖို့ဗန္ဒားရေးစနစ်တရက်ကိုအခြေခံအုတ်မြစ်ချနိုင်ဖို့ဖြစ်တယ်လို့အင်ရှင်ပြည်သက်နိုင်ငံသမ္မတ MUMA Macron ကပြောဆိုပါတယ်။စိန်ခေါ်မှုတွေထဲမှာဖန်လုံရေးဓာတ်ငွေထုတ်လုပ်မှုမြင့်တက်လာတာရာသီဥတုပြောင်းလဲမှုနိုင်ငံတွေကြားမညီမျှမှုဆင်းရဲမွဲတေမှုတိုက်ဖျက်ရေးအပြင်ဇီဝမျိုးကွဲထိန်းသိမ်းကာကွယ်ရေးတွေအထူးပါဝင်တယ်လို့ဆိုပါတယ်။ဘော်ဒူနီကပြုလုပ်တဲ့ထုတ်ပြန်တဲ့ညင်ညာချက်ထဲမှာတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းအခြားနိုင်ငံခေါင်းဆောင်12ဦးနဲ့အတူအကူအညီလိုအပ်တဲ့နိုင်ငံတွေရဲ့ဖွံ့ဖြိုးတိုးတက်ရေးနဲ့တရားမျှတမှုရှိပြီးအသွင်ကူးပြောင်းရေးပါဝင်တဲ့အစီအမံကိန်းတရက်ကိုတောင်းဆိုကြောင်းဖော်ပြထားပါတယ်။